လူသိများတဲ့ထင်ရှားတဲ့တူရကီစာနယားပညာရှင်ဟာပြီးခဲ့တဲ့ EP လကသူ့ရဲ့ Twitter ပေါ်မှာအစ္စလာမ်ဘာသာကိုပုတ်ခတ်ရေးသားခဲ့တာကြောင့်ဘာသာရေးစော်ကားမှုနဲ့တရားစွဲဆိုခံထားပါတယ် Twitter ပေါ်မှာရေးသားခဲ့တဲ့မှတ်ချက်ကို Twitter သုံးဆွဲသူတော်တော်များများကမွတ်စလင်တွေကိုဟာသလုခဲ့ကြတဲ့အတွက်ဘာသာရေးစော်ကားမှုအဖြစ်ဆွဲဆိုခံရတာကိုအစ္စတန်ဘူကတရားရုံးကတရားခွင်မှာအသက်42နှစ်အရွယ် Fazil Say ကကိုယ်တိုင်ခြေပါခဲ့ပါတယ်အပြစ်ရှိတယ်လို့အမိန့်ချမှတ်ခံရရင်တော့သူကထောင်ဒဏ်18လတဲ့ပို့ပြီးတော့ကြားခံရမှာဖြစ်ပါတယ်